ယူကရိန်းနိုင်ငံတဲကစစ်မြေပြင်တွေမှာရုရှားဘက်ကရောယူကရိန်းစစ်တပ်ဘက်ကပါအဝေးရင်ဒရုန်းယာဉ်တွေကိုအသုံးပြုပြီးတော့တိုက်ခိုက်နေကြပါတယ်။အမေရိကန်စစ်ဖက်ကျွမ်းကျင်သူတွေရဲ့အဆိုအရခေတ်စ်စစ်ပွဲတွေမှာအသေးစားဒရုန်းတပ်ဖွဲ့တွေပုံမှန်ပါဝင်လာမဲ့ပုံရှိနေပါတယ်။ဒါပေမဲ့လည်းတတ်မှတ်ထားတဲ့ပြစ်မှတ်ကိုသူ့အလိုလိုရှာဖွေတိုက်ခိုက်တဲ့လက်နက်တွေကဘာတဝမ်းတီထွင်ထုတ်လုပ်နေတဲ့အပေါ်စိုးရိမ်မှုတွေလည်းတိုးလာပါတယ်။ VOA သတင်းထောက် Mike သတင်းပေးပို့ထားပါတယ်။နန်းလောင်ကဆက်ပြီးတော့ပြောပြပေးပါဦးရှင
်။တရုတ်စစ်တပ်ကိုကောင်းကောင်းရှင်ပြန်နိုင်ဖို့ Replicator လို့နာမည်ပေးထားတဲ့ drone ရဲ့အစီအစဉ်တစ်သမျိုးကိုအမေရိကန်ကတီထွင်ခဲ့တဲ့အကြောင်း2023ခုနှစ်အောက်လာမှာ American Pentagon စစ်ဌာနချုပ်ကကြေညာခဲ့ပါတယ်။အသေးစား drone ယာဉ်တွေအများအပြားတပ်ဆင်ထားတဲ့အဲ့ဒီအစီအစဉ်ဟာအမေရိကန်အမျိုးသားလုံခြုံရေးအတွက်တော့ထင်ရှားတဲ့ပြောင်းလဲမှုဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။ American Leader Air War College မဟာဗျူဟာနဲ့လုံခြုံရေးဆိုင်ရာဌာနလက်ထောက်ပါမောက်ခ Mark Jacobson က Skype ကနေခုလိုရှင်းပြပါတယ်
။ Small drones essentially mean the democratization of precision guided munitions where anybody in the world now
အသေးစား drone တွေကတိကျတဲ့ပဲ့ထင်းတဲ့လက်နက်တွေဖြစ်ပါတယ်။ကမ္ဘာပေါ်မှာဘယ်သူမှဆိုဒေါ်လာထောင်ကလန်းလောက်နဲ့အလွန်အစွမ်းထက်ပြီးတိကျတဲ့လက်နက်တွေကိုတပ်ဆင်နိုင်ပါပြ
ီ
။ဒီနှုန်းကဆိုရင်တော့ဒီလိုအစွမ်းထက်ပြီးအားကောင်းတဲ့လက်နက်မျိုးတွေကိုအင်အားကြီးနိုင်ငံတွေကပဲလက်လန်းမိနေတာပါ။ဒါကြောင့်စစ်မြေပြင်တွေမှာ drone လက်နက်တွေကိုစက်ပြီးမြင်နေအောင်မယ်လို့ယူဆပါတယ်။
ယူကရိန်းစစ်ပွဲမှာမောင်းသူမဲ့ drone ယာဉ်တွေကိုမျှော်မမထားလောက်အောင်အသုံးပြုခဲ့ကြတယ်လို့လည်းလက်ထောက်ပါမောက်ခ Mark Jacobson က VOA ကိုပြောပါတယ်။ယူကရိန်းတပ်ဖွဲ့ဝင်တွေဟာတလောက်ကို drone ယာဉ်ပေါင်း 5,000 လောက်ကနေ 10,000 ကျော်အသုံးပြုကြပြီးတော့တနစ်ကိုဖြန့်မြတ် drone ယာဉ်ထိန်းချုပ်မောင်းနေသူ 10,000 ဝန်းကျင်လောက်လေ့ကျင့်သင်တန်းပေးနေတယ်လို့လည်းပြောပါတယ်။ယူကရိန်းစစ်မြေပြင်တွေမှာအသုံးပြုနေတဲ့တချို့ drone ယာဉ်တွေဟာလူကထိန်းချုပ်မောင်းနှင်ဖို့မလိုဘဲတတ်မှတ်ထားတဲ့ပြင်မှတ်တွေကိုခွဲခြားနိုင်တယ်လို့ပြင်မှတ်ကိုခြေရာခံနေတဲ့ညာရီတို့နီးပညာ AI တွေကတပ်ဆင်ထားတာပါတပ်ဖြတ်ဖို့အထိသူ့လိုလိုဆုံးဖြတ်နိုင်တဲ့ autonomy စနစ်ကြောင့်ကျင့်ဝတ်ရေးရာပေါ်ဆိုရင်မိတယ်လို့လည်း Jacob ထားပါတယ
် The complex EW environment it's so hard to maintain data links
ရှုပ်ထွေးတဲ့ electronic စပွဲတွေပေါ်ပေါက်နေတာကြောင့်ချိတ်ဆက်ထားတဲ့ data အချက်လက်တွေစက်ပြီးထိန်းထားဖို့တိုက်ခတ်ပါတယ
်။
သူ့လိုလိုရှာဖွေတိုက်ခတ်တဲ့ automation တွေဒါမှမဟုတ် drone တွေသူ့ဘာသာပြန်တမ်းပြီးဆုံးဖြတ်ချက်တချို့ကိုတော့သူ့ဘာသာလွတ်လပ်စွာချနိုင်အောင်လုပ်သွားဖို့ဆိုတဲ့အပိုင်းမှာအတော့ကိုတွန်းအားပေးနေတာလည်းရှိပါတယ်။အဲ့ဒီလိုလုပ်မယ်ဆိုရင်တော့ချုပ်ဝင်ပိုင်းမှာစိုးရိမ်စရာရှိပါတယ်။
Connecticut Protect Policy Institute ကအမှုဆောင်ညွှန်ကြားရေးမှူး James Roger ကတော့ drone ယာဉ်တွေကအဲ့ဒီလိုဆုံးဖြတ်ချက်တွေသူ့ဘာသာတောင်ချမှတ်ပြနေပြီလို့ပြောပါတယ်
။ These weapon systems once a target has been identified by its preset algorithm, well, they can make that choice about whether or not
အဲ့ဒီလက်နက်စနစ်တွေမှာပြင်မှတ်တွေကိုကြိုတင်သတ်မှတ်ထားတဲ့ algorithm စနစ်နဲ့ခွဲခြားသတ်မှတ်ပေးလိုက်တာ ਨੇ သူတို့ပြင်မှတ်ဖြစ်တဲ့လူတွေရဲ့သေရေးရှင်ရေးကိုသူတို့ဘာသာဆုံးဖြတ်သွားနိုင်ပါပြီလူကဝင်ပြီးထိန်းချုပ်ပေးစရာတောင်မလိုတော့ပါဘူးဒါကြောင့်အနာဂတ်အတွက်ကြိုတင်ပြင်ဆင်ဖို့အလွန်အရေးကြီးပါတယ်ဒါပေမဲ့လည်းကျွန်တော်တို့ပြောတဲ့အနာဂတ်ဆိုတာအခုလက်ရှိဖြစ်နေပြီဆိုတာကိုလည်းသတိပြုမိဖို့အရေးကြီးပါတယ်
drone ယာဉ်တွေမှာပြင်မှတ်တွေကိုရှာဖွေတိုက်ခိုက်တဲ့စွမ်းအင်တွေရှိနေပြီဆိုရင်တော့အမေရိကန်စစ်ဘက်ကတော့ဗက်တပ်အင်အားကိုမဆိုအတုံးမပြုတ်ခင်မှာတင့်တော်တဲ့အစင်းကြီးလူသားတွေကဝင်းပြီးတော့ဝေဖန်ပိုင်ချာဆုံးဖြတ်မယ်လို့ပင်တဂွန်ကပြောပါတယ်။ဒါပေမဲ့လည်းတခြားတိုင်းကြီးကစစ်ဘက်တပ်ခိုက်ရေးသမားတွေအနေနဲ့အမေရိကန်စစ်တပ်လိုမျိုးဆုံးဖြတ်ဆောင်ရွက်မယ်လို့မျှော်မှန်းထားလို့တော့မဖြစ်ဘူးလို့လည်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။